ကုန်တင်တင်မော်ဒစီကိုဟာမတ်စ်ခြေလက်ကြားအနီးမှာစနေနေ့ကအီရန်အာဏာပိုင်တို့ဖမ်းဆီးလိုက်တဲ့အပေါ်အမေရိကန်နိုင်ငံခြားရေးဌာနကပြင်းထန်စွာရှုံချလိုက်ပါတယ်။ MSC Aris ကုန်တင်တင်မော်နဲ့တင်မော်သားအားလုံးကိုချက်ချင်းပြန်လုပေးဖို့လဲအီရန်အစိုးရကိုတိုက်တွန်းတောင်းဆိုပါတယ်။အိန္ဒိယ၊ဖိလစ်ပိုင်၊ပါကစ္စတန်၊ရုရှားနဲ့အက်စတိုးနီးယားနိုင်ငံကတင်မော်သားတွေပါဝင်တဲ့ပရတိန်ပိုင်ပေါ်တူဂီအလန်တင်ကုန်တင်တင်မော် MSC ဟာနိုင်ငံတကာရေးပြင်းနယ်နိမိတ်ထဲမှာဖမ်းဆီးခံရတာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနက VOA ဖာရှန်ဌာနကိုပြောပါတယ်စစ်ဖက်မဟုတ်တဲ့ကုန်တင်တင်မောက်ကိုဖမ်းဆီးထိန်းသိမ်းလိုက်တာဟာရန်လို့တဲ့သဘောနဲ့မဟုတ်ဘူးဆိုရင်တော့ဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ပြီးတော့ Iran Islamic ဒေါ်လာရေးအဆောင်တာ IRGC ဘက်ကပင်လယ်ဓားမြမှုကျွလွန်ရာရောက်တယ်လို့လည်းနိုင်ငံခြားရေးဌာနပြောခွင့်ရကဆိုပါတယ် IRGC တပ်ကိုပြပအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတယ်လို့လည်းပြောခွင့်ရသူကထည့်သွင်းပြောဆိုသွားတာပါအီရန်ရဲ့လုပ်ရက်ကိုပြက်ပြက်တသားရှုံချပြီးတော့သူ့လုပ်ရက်အတွက်တာဝန်ခံမှုရှိလာအောင်မိဖက်အဖွဲ့တွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့လည်းပြောပါတယ်